ရွှေကောက်ပွဲမှာမဲပေးခွင့်ရှိတဲ့နိုင်ငံသားတိုင်းဆန္ဒမဲမပြတ်မကွက်ပေးကြဘူးအရေးကြီးတယ်လို့မဲပေးရမှာပယ်မဲမပြတ်အောင်ပေးကြဘူးလေအရေးကြီးပါတယ်လာမယ့်ရွှေကောက်ပွဲမှာမဲပေးတဲ့ပုံစံပြောင်းလိုက်ပြီးဖြစ်ပါတယ်1990အထွေထွေရွေးကောက်ပွဲ2010အထွေထွေရွေးကောက်ပွဲနဲ့2012ကြားဖြတ်ရွေးကောက်ပွဲတွေမှာမဲပေးတဲ့အခါအမှန်ချစ်ချစ်ပြီးမဲပေးကြရပါတယ်။လာမယ့်နိုဝင်ဘာ10ရက်ရွေးကောက်ပွဲမှာတော့အဲ့ဒီလိုမဟုတ်တော့ပါဘူး။တစိုက်တုံးနှိပ်ပြီးမဲပေးကြရမှာဖြစ်ပါတယ်။အရင်ရွေးကောက်ပွဲတွေတုန်းကအမှန်ချစ်ချစ်ပြီးမဲပေးတဲ့အခါအမှန်ချစ်တာမှတင်အခက်ခဲတွေအမားတွေရှိခဲ့ပါတယ်။မဲလက်မဲ့ဆိုင်ရတွေရဲ့အရေးသွေးတွေကြောင့်တခါတရံအမှန်ချစ်ချစ်ရမှာထင်ရှားမှုမရှိလို့ပယ်မဲတွေဖြစ်ခဲ့တာတွေလည်းရှိခဲ့ပူပါတယ်။အဲ့ဒါကြောင့်ဒီလာမဲ့ရွေးကောက်ပွဲမှာတစိုက်တုံနှိပ်ပြီးဆန္ဒမဲပေးရတာကိုရွေးချယ်လဲရတာဖြစ်တယ်လို့ရန်ကုန်တိုင်းရွေးကောက်ပွဲကော်မရှင်လက်ထောက်ညွှန်ကြားရေးမှူးဦးတင်ဝင်းကရှင်းပြပါဗျာ။အဲ
တစိုက်တုံတုံးပြရဆိုတာတော့ဗျာဘောပင်မတုံးရင်လို့တစိုက်တုံတုံးလာလို့အဲ့လိုပဲဘာလို့ဆိုတော့အရင်တုန်းကတော့ဗျာမဲလက်မပေါ်မှာခရောင်းတုံးတယ်လို့ဘာတို့တွေပေါ့ဗျာအဲ့ဒီလိုဟာမျိုးတွေပေါ့နော်ဟိုအရင်ရွေးကောက်ပွဲတွေတုန်းကလေအဲ့လိုဖြစ်တဲ့အခါကျတော့ဘောပင်နေပါလေကြတဲ့အခါကျတော့လေချို့ဘောပင်နေရမှင်မထွက်တာတို့ဘာညာပေါ့အဲ့လိုပေါ့တခုခုပေါ့အမှန်ဆိုတဲ့အမှတ်ကိုဟိုမချစ်တတ်တဲ့လူရှိသလိုချစ်တတ်တဲ့လူလည်းရှိတာပေါ့ဗျာ
မဲလက်မှတ်မှာတစိုက်တုံးကြောင့်မှင်ဆွန်းထင်းတာတွေမဖြစ်အောင်မှင်ခန့်ခွက်နဲ့နှိပ်ရတဲ့တစိုက်တုံးအစားမှင်အမြန်၆လွယ်တဲ့လေဆာတစိုက်တုံးကိုအသုံးပြုသွားမယ်လို့သိရပါတယ်။မဲပေးတဲ့နေရာမှာလည်းအထူးသတိထားဖို့လိုအပ်ပါတယ်။မဲဆန္ဒရှင်တအုပ်ကိုမဲယုံထဲမှာမဲပေးဖို့စာရွက်တွေထုတ်ပေးမှာဖြစ်ပါတယ်။အဲ့ဒီမှာမိမိမဲပေးလို့တဲ့ကိုယ်စလဲလောင်းတွေရဲ့အမည်နဲ့အမှတ်တစိုက်ရဲ့ညာဘက်မှာရှိတဲ့လေဒါကွက်ထဲမှာတစိုက်တုံးကိုနှိပ်ပြီးမဲပေးရမှာဖြစ်ပါတယ်။အမှားယုံမရှိဘဲတစိုက်တုံးကိုအကွက်ထဲရအောင်နှိပ်နိုင်ဖို့အမှန်ချစ်အမှတ်သားပုံစံပြပေးထားပါတယ်။မဲဆန္ဒရှင်တွေအနေနဲ့မဲပေးလို့တဲ့ကိုယ်စလဲလောင်းရဲ့ညာဘက်အကွက်မှာတစိုက်မနှိပ်မိဘဲကိုယ်စလဲလောင်းရဲ့အမည်နဲ့ကိုယ်စလဲလောင်းရဲ့အမှတ်သားမှာတစိုက်နှိပ်မိရင်လည်းပယ်မဲမဖြစ်ဘဲခံလုံမဲအဖြစ်သတ်မှတ်ပေးသွားမယ်လို့ရွေးကောက်ပွဲဆိုင်ရာအသိပညာပေးလှုပ်ဆောင်နေတဲ့တရက်ဆိုင်အဖွဲ့ကဦးရဲအောင်ကပြောပါတယ်။
ပေမဲ့ဒီမဲ့ဘူးလက်မှတ်မပါတဲ့မဲကပေမဲပါနောက်ပြီးတော့ဒီလဲလက်မှတ်မှာအဆုံးထင်းပေးနေတယ်ဆိုရင်အဲ့ဒီမဲကပေမဲပါမဲပေးတဲ့လူကသူ့မဲပေးကြောင်းတခြားလူသိအောင်အမှတ်သားတစ်ခုခုပြုလုပ်ထားခဲ့တယ်ဆိုရင်အဲ့ဒီမဲကပေမဲပါစာရွက်မှာမဲလက်မှတ်မှာပါတီတစ်ခုတည်းလူတစ်ခုတည်းကိုပဲပါတီတစ်ခုတည်းကိုပဲပေါ့နော်နှစ်ကြိမ်ရိုက်မိတယ်ဆိုရင်သူကရိုက်စရာအကွက်၃ခွက်ရှိပါတယ်တစ်ခုကနာမည်နဲ့ပါတီအမည်အလဲအဟာကပါတီရဲ့အမတ်တစိဒီပေးမှာကကဏ္ဍပြုရမယ့်နေရာပါအဲ့ဒီ၃ခွက်ရှိတဲ့နေရာမှာအဲ့တယောက်တည်းကို၂ခွက်ရိုက်ပေးလိုက်ဆိုလို့ရှိရင်လည်းပြဲမဲပါနောက်ပြီးတော့အဲတယောက်တည်းမဟုတ်ဘူးနှစ်ယောက်ကိုသွားပြီးရိုက်မိတယ်ဆိုရင်အပေါ်ကောင်တမင်ကိုစလေလောင်းနှစ်ယောက်လုံးကိုသွားပြီးနှစ်ယောက်လောက်ကိုသွားပြီးမိတယ်တယောက်ကိုနာမည်မှာပြီးတယ်နောက်တယောက်ကိုကျတော့ဆန္ဒပြုရမယ့်နေရာမှာရိုက်တယ်အဲ့လိုဘယ်လိုပဲရိုက်ရိုက်နှစ်ခါရိုက်မိတယ်ဆိုရင်အဲ့ဒါပြဲမဲပါဖြစ်ပါတယ်ဆန္ဒပြုထားတဲ့ဆန္ဒပြုရမယ့်ကိုစလေလောင်းနေသတ်မှတ်ထားတဲ့အကွက်တီထဲမှာဒီအကွက်ကူမှမတိရဲနဲ့အပြင်မှာလွတ်နေတဲ့နေရာမှာသွားရိုက်မိတယ်ဆိုလို့ရှိရင်အဲ့ဒါပြဲမဲဖြစ်ပါတယ
်ဆန္ဒပြုပြီးတဲ့မဲလက်မှတ်တွေကိုတက်ဆိုင်ရာလွတ်တော်မဲပုံးတွေမှာထည့်ရမှာဖြစ်ပါတယ်မဲပုံမှားမထည့်မိဖို့လည်းအရေးကြီးပါတယ်။ပြည်သူလွတ်တော်ကိုယ်စားလှယ်လောင်းအတွက်မဲလက်မှတ်ကိုအစိုးရမဲပုံနဲ့ထည့်ရမှာဖြစ်ပါတယ်။အမျိုးသားလွတ်တော်ကိုယ်စားလှယ်အတွက်မဲလက်မှတ်ကိုအပြာရောင်မဲပုံနဲ့ထည့်ရမှာဖြစ်ပါတယ်။တိုင်းဒေသကြီးနဲ့ပြည်နယ်လွတ်တော်ကိုယ်စားလှယ်အတွက်မဲလက်မှတ်ကိုခရမ်းရောင်မဲပုံနဲ့ထည့်ရမှာဖြစ်ပါတယ်။ဒါအပြင်တိုင်းဒေသလူမျိုးဖြစ်ရင်တော့မိမိရွေးချယ်ရမယ့်တိုင်းဒေသရေးရကိုယ်စားလှယ်လောင်းအတွက်နောက်ထပ်မဲတမဲထည့်ရမှာဖြစ်ပါတယ်။အဲ့ဒီမဲပုံကခရမ်းရောင်ဖြစ်ပြီးတိုင်းဒေသလူမျိုးလွှတ်တော်ကိုယ်စားလှယ်လို့ရေးထားတဲ့မဲပုံဖြစ်ပါတယ်။မဲဆန္ဒရှင်တွေအနေနဲ့ကိုပေးခြင်းနဲ့လွှတ်တော်ကိုယ်စားလှယ်လောင်းကိုကိုစိတ်ကြိုက်လွတ်လပ်စွာရွေးချယ်ပိုင်ခွင့်ရှိပါတယ်။မဲပေးတဲ့အခါမှာဘယ်သူမှမမြင်တွေ့အောင်ပြုလုပ်ထားတဲ့လွှတ်ဝတ်မဲပေးစနစ်နဲ့မဲပေးကြရတာပါ။မဲပေးနေတာကိုဘယ်သူမှလက်ကြည့်လို့မရတယ်လို့မဲယုံမှုနဲ့မဲယုံတန်ဝန်ရှိသူတွေတောင်လက်ကြည့်ခွင့်မရှိပါဘူး။မဲပေးတဲ့အချိန်မှာတစုံတစ်ယောက်ကိုမဲပေးဖို့ဖိအားပေးမှုတွေချင်းချောက်မှုတွေရှိလာခဲ့ရင်လဲစိုးရိမ်ကြောက်ကြစရာမလိုပါဘူး။ဘလောက်ပဲချိန်ချောက်မှုတွေရှိရှိဘသူကိုမဲပေးခဲ့တယ်လဲဆိုတာကိုကလွယ်ပြီးအခြားသူတွေလုံးဝသိရှိနိုင်မှာမဟုတ်ပါဘူးအဲ့ဒါကြောင့်ဘသူကိုမှကြောက်နေစရာမလိုပဲကိုနှစ်သက်တဲ့ကိုယ်စားလှယ်လောင်းကိုလွတ်လွတ်လပ်လပ်ရွေးချယ်နိုင်တယ်လို့မင်းရောင်စောက်ကြည့်ရေလှူဆောင်မဲ့ page အဖွဲ့မှ director ကိုစန်းရင်ကျစာမြတ်ကပြောပါတယ
်လျှက်ဝက်ပြီးတော့မှမဲပေးရဆိုရင်လျှက်ဝက်မဲပေးစနစ်ပေါ့အဲ့ဒီဟာကဘလို့မှမသိနိုင်ဘူးလက်ရှိရှိနေတဲ့ကျွန်တော်တို့ရဲ့ဒီဘုရားမလဲပြကျွန်တော်တို့မဲယုံရဲ့အပြင်ဆင်အင်းကမြို့ကောက်ဘက်ကော်မရှင်ကသူဟိုလုပ်မယ်လို့တတ်မှတ်ထားတဲ့မဲယုံပြင်ဆင်ရှိတယ်။အခုကကျွန်တော်တို့အပြင်ဆင်အသစ်ဖြစ်မှာတယ်။ဒါပေမဲ့တေချာတာကတော့ကျွန်တော်တို့ပြည့်ဝမဲပေးကန်းဟာကျွန်တော်တို့ဝင်သွားပြီးတဲ့ခါမှာဘယ်သူမှမမြင်ရတဲ့ဟာမျိုးဖြစ်တယ်။အဲ့လို structure နဲ့ဒါကျွန်တော်လုပ်ထားမယ်ဆိုလို့ရှိရင်ပြည်သူလူထုကသူတို့ရဲ့မဲကိုဘယ်သူမှမဆိုကျွန်တော်တို့မကြောက်မရွံ့မဲနဲ့ကျွန်တော်လုံးလုံးကြီးကြုံပေးလို့ရတယ်။နောက်ပြီးတော့မှကျွန်တော်တို့မဲသားတွေမှာလည်းဘာအမှတ်သားမှမရှိဘူး။ဆိုတော့မဲထုတ်ပေးတဲ့ခါမှာကျွန်တော်ထုတ်သွားတဲ့မဲလက်မှတ်ကအမှတ်ကဘယ်လောက်နဲ့ပြတ်ပိုင်းမှာဘယ်လောက်ကျန်နေဆိုအဲ့လိုဟာမျိုး ဟိုမဖြစ်အောင်တော့လုပ်ဖို့လိုတာဥမာကျတော့ဟိုအလူငွေဖြတ်ပိုင်းလို့အဲ့ဒါတော့မဖြစ်ပါဘူးကျွန်တော်ပြီးခဲ့တဲ့ဟာတော့လည်းမရှိပါဘူးဒါပေမဲ့ပြည်သူလူထုကကျတော့တနည်းနည်းနဲ့များသိမလားလို့ကျွန်တော်စိတ်ပူတာမျိုးရှိတာပဲဒါပေမဲ့ကျွန်တော်တို့ပြောရမှာတော့သူတို့တရားရှင်းပြအောင်မဲလက်မှတ်စထုတ်တဲ့ချင်းနေစပြီးတော့မှမဲသွားထည့်တဲ့ဖြစ်စဉ်တစ်ခုလုံးရဲ့အခါသုံးသပ်ပြပြီးတော့မှဒီလိုလာလုပ်မယ်ဆိုလို့ရှိရင်သူတို့ရဲ့မဲအလှည့်ဖို့မဖြစ်တယ်သူတို့ရဲ့ဆန္ဒတွေကိုတကယ့်ကိုကျွန်တော်တို့ဟိုဘသူရဲ့လွှမ်းမိုးမှုဘသူမှကြောက်ရမလို့ပဲနဲ့ဟိုမိဘတော်လည်းကောင်းတငယ်ချင်းတော်လည်းကောင်းမခြားကိုဩဇာရှိတဲ့သူတယောက်ကိုဘသူမှကြောက်ရမလို့ပဲနဲ့လွတ်လွတ်လပ်လပ်နဲ့ပေးလို့ရတယ်ဆိုတော့ဒီစီချာလေးကိုကျွန်တော်ရှင်းပြဖို့
မဲဆင်းမှာပါဝင်ပြီးမဲပေးခွင့်ရရှိပေမဲ့မိမိဆန္ဒပြုလိုက်တဲ့မဲလက်မှတ်ကပယ်မဲမဖြစ်ဖို့အလွန်အရေးကြီးပါတယ်။ကိုပေးလိုက်တဲ့မဲကတကယ်လို့ပယ်မဲဖြစ်သွားမယ်ဆိုရင်ကိုပေးလိုက်တဲ့မဲဟာအလဲဟသက်ဆုံးရှုံးသွားမှာဖြစ်တယ်လို့မိမိရဲ့ကြိုးပမ်းအားထုတ်မှုတွေကလည်းအချင်းနှီးဖြစ်သွားမှာဖြစ်ပါတယ်။မဲဆန္ဒရှင်အများအပြားလာရောက်မဲပေးကြပေမဲ့ပယ်မဲတွေများသွားမယ်ဆိုရင်ကိုပေးလို့တဲ့ကိုစလဲလောင်းဟာမဲရရှိမှုနည်းသွားပြီးလွတ်တော်ထဲရောက်ဖို့ခက်ခဲသွားပါလိမ့်မယ်။ဒါကြောင့်မို့မဲဆန္ဒရှင်တိုင်းမဲကိုစနစ်တကျပေးကြဖို့နဲ့မိမိတို့ဆန္ဒပြုလိုက်တဲ့မဲကခိုင်လုံမဲဖြစ်ဖို့အရေးကြီးတယ်လို့ပြောကြပါတယ်ရှင်။